မြန်မာနိုင်ငံမှာလျှက်စီမီပေးချိန်ကိုလျှော့ကြလိုက်သလိုစက်မှုလုပ်ငန်းရှင်တွေအတွက်စက်သုံးစီကိုဆိုင်တွေမှာမရောင်းပေးတော့တဲ့အတွက်လုပ်ငန်းတွေပြန်လည်ပတ်ဖို့အခက်အခဲအများကြီးရှိနေတယ်လို့အသေးစားအလက်စားလုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်။စွန့်ရင်ပြက်လက်မှုကြောင့်စီးပွားရေးလုပ်ငန်းတွေမှာအခက်ကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခင်မောင်စိုးမင်းကတင်ပြထားပါတယ်ခင်ဗျာ
။အိမ်တွင်းစက်မှုလက်မှုနဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းရှင်တွေစက်သုံးစီနဲ့လျှက်စီမီအလုံးအလောက်မရလို့လုပ်ငန်းဆက်ပြီးလည်ပတ်လို့မရဘူးဆိုတဲ့ကိစ္စတွေအခုနှစ်စကြုံတွေ့နေရကြောင်းလုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်ဆက်သုံးစီဆိုင်တွေမှာအရင်ကလုပ်ငန်းအသုံးပြုဖို့ဝယ်ယူလို့ရပေမဲ့မကြသေးခင်ကဒါကိုကန့်သတ်လိုက်တယ်လို့မုတ်လုပ်ငန်းရှင်တဦးက VOE ကိုပြောပါတယ်လုပ်ငန်းရှင်တွေဝယ်မယ်ဆိုရင်စီးသိုးလောင်ယုံတွေနဲ့ဓာတ်ရိုက်ချိတ်ဆက်ပြီးဝယ်ရကြောင်းသူကပြောပါတယ
်အပြင်ဆိုင်တွေကအခုကျလုပ်ငန်းရှင်တွေမရောတော့ဘူးစက်မှုကုန်တွေကိုမရောတော့ဘူးရောင်းတဲ့မှုကုန်တွေဟုတ်တယ်အရာအစီအရာလို့ရှိရင်ကိုတော်မှရေစစ်တင်ကိုပြရပါဘာဒီလိုအစ်ကမကဒီလိုအစ်တို့လာရင်ဒီလိုဟောင်းဝင်နေတာပေါ့ဗျာဒါရီတို့ကတော့ဒီစီတန်ကြီးကရောင်းတော့ရောင်းပြီးတယ်လို့တော့တော့ရောင်းမပြီးတို့ကတော့စာဝါကတော့ဒီမရောင်းပါလို့ရေးထားတယ်ဘယ်တော့ဝေဒုံးတော့ဝေမရောင်းပါလို့ရေးထားတယ်ကိုစက်မှုကုန်ဖွဲ့ရရလို့ကျွန်တော်ကအားလုံးဘယ်တော့မရောင်းဘူးဒီကနေ့အားလုံးရောင်းချင်ပြီးကြာတော့ဟောဆိုင်ရရောင်းပြီးပါ
ကုန်ထုတ်လုပ်ငန်းရှင်တွေနီးတူခီးသွွားလုပ်ငန်းရှင်တွေဟာလည်းဆက်သုံးစီကိုအရင်လိုလိုသလောက်ဝယ်လို့မရတော့ပါဘူး။ဧရာဝတီတိုင်းကဆန်ဆက်လုပ်ငန်းရှင်တဦးကတော့သူတို့အနေနဲ့လျှက်စစ်ကိုအလုံးလောက်မရဘူးဆိုရင်အခြေခံစံစည်းနှုန်းတွေလည်းတက်လာလိမ့်မယ်လို့ VOE ကပြောပါတယ်
။ဒီစံစည်းနှုန်းပါရဆိုတာကတော့ထုတ်ကုန်သွေးကိုပုံမှန်မူတည်ရဆိုတယ်လို့ပဲကိုကြီးကအဖက်ဖက်ကတူရတယ်သူဆင်းနေတယ်ပေါ့နော်။အခုဆိုရင်ကိုကြီးတို့စက်ပြေမှာကဟိုဒီလိုနိုင်ငံကရေးပေးတို့မဆက်လိုက်နိုင်မှာဘုဒ္ဓံကိုဘလောက်ပဲရလဲဆိုတော့ဘာသာရောက်ပဲခေါင်းရတဲ့သဘောရှိတာပေါ့နော်။အဲအားရှိတဲ့စက်တီမှာဂျန်ဒီလာကြီးပေါ့နော်။ဟိုရတဲ့ဘုဒ္ဓနာကြီးကဘုရုစက်တီလေဒီထဲနဲ့မောင်းတာနှလုံးသွင်းရတယ်ကွာ။အဲချိတ်ခါကြီးပြောသွားတာနဲ့သွားပြီးလဲသူကဘုရုဆက်ကတော့တက်လို့ပြန်ပြီးတော့ဆင်းသွားနေတာပေါ့။နီးကိုဘုရုကဟို24နာရီမှာထောက်လိုက်ပြီးပြတ်ထောက်လိုက်တယ်ပြတ်နေဆိုရင်ဘုရုစံတဲ့အားကိုကြည့်တယ်ညက်
တချို့မြို့နယ်တွေမှာဆက်သုံးစီကိုများများဆဆဝယ်ယူဖို့အတော်လေးခက်ခဲနေပါတယ်။ပြည်တွင်းအွန်လိုင်းသတင်းတချို့မှာတော့သခိုင်းရခိုင်နဲ့ဧရာဝတီကိုဖြတ်တမ်းမဲ့ဆက်သုံးစီရင်တွေကိုစစ်ကောင်စီကတရားမဝင်ကုန်သွယ်တယ်လို့ခေါင်းစဉ်တက်ပြီးတင်းတင်းကြပ်ကြပ်ဖမ်းဆီးပိတ်ဆို့ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လျှက်စစ်ဖြန့်ဖြူးရေးလုပ်ငန်းတချို့ဖျက်ဆီးခံရတာကြောင့်ဒါအားထုတ်လို့ဖို့အခက်အခဲဖြစ်နေကြောင်းပြောပါတယ်။ဒါကြောင့်လျှက်စစ်မြန်မြန်ရနိုင်မဲ့နေရောင်ခြည်စွမ်းအင်စနစ်တွေကိုအသုံးချကြဖို့ဒီလဇန်နဝါရီ၁ရက်ကမိဒီလာမြို့မှာအသေးစားအလက်စားစီးပွားရေးလုပ်ငန်းရှင်တွေကိုစစ်ကောင်စီအကြီးအကဲကပြောခဲ့တာပါ။ပြီးခဲ့တဲ့နှစ်2024အစောပိုင်းမှာလဲဆက်သုံးစီတွေကန့်သတ်တာလျှက်စစ်မီးကိုအလုံးလောက်မပေးတာကြောင့်ကုန်စည်နှုန်းရုတ်တရက်တက်လာပြီး24ပြည်ပါစံကျော်တအိတ်ကိုကြက်နှစ်သိန်းအထိရောက်ရှိခဲ့ပါတယ်ခင်ဗျာ။